နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဆွဲချက်တင်ခံထားတဲ့တဘောဘီအန်အေဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအန်အေဒီနိုင်ငံကဥဝင်းထိန်အပါအဝင်သက်သေထွက်ဆိုမဲ့သူစီရင်ကိုဒီကနေ့တရားရုံးမှာတင်ပြလျှောက်ထားကြတယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်တရားရုံးမှာတနင်္လာနေ့ကတနင်္လာနေ့တိုင်းစစ်ဆေးနေတဲ့တမရဥဝင်းမြေတဘောဘီအမှုတမှုနဲ့ဒေါက်ဆန်းစုကြည်အမှုသုံးမှုကိုဒီကနေ့မှာကြားနာစစ်ဆေးခဲ့ရမှာတဘောဘီအမှုအတွက်ဒေါက်ဆန်းစုကြည်ဘက်ကနေတက်တည်လိုက်မဲ့နာမည်စီရင်တင်သွင်းခဲ့တာပါ။နိုင်ကဥဝင်းထိန်ကိုတက်တည်ထွက်ဆိုဖို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကရှောက်ထားခဲ့ပေမဲ့ကြားသူကြီးကလက်ခံမခံဆိုတာမသိရသေးပါဘူး။ပြီးခဲ့တဲ့တင်းလာနေ့နိုဝင်ဘာလ1ရက်နေ့တုန်းကတဘောဘီအမှုကြားနာစစ်ဆေးခဲ့စဉ်ကတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုခဲ့ပါဗျ။ဒီကနေ့စစ်ဆေးတဲ့အမှုသုံးမှုကိုနိုဝင်ဘာလ15ရက်နေ့မှာဆက်လက်ကြားနာဖို့ရုံချိန်ပေးထားပါဗျ။လက်ရှိမှာဒေါက်ဆန်းစုကြည်ဟာအာဒီလိုက်စားမှုနိုင်ငံတော်လိုအပ်ချက်ဥပဒေချိုးဖောက်မှုစတဲ့အမှုတွေပါဝင်အမှုပေါင်း17မှုကိုရင်ဆိုင်နေရပါတယ်ခင်ဗျာ။